မန္တလေးအိုးဖိုထောင်မှာနှစ်ရှည်ထောင်ဒဏ်ချကန်ထားရတဲ့မြန်မာနိုင်ငံကလူခွင့်ရေးရှင်နေတော်ယွန်းနုအောင်ကိုဥရောပကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ IDHAE အဖွဲ့က2024ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးဆုချီးမြှင့်လိုက်ပါတယ်။ဒေါ်ယွန်းနုဟောင်ဟာဒီမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးပေါ်ထွန်းလာအောင်ကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေရဲ့တရားရေးဆိုင်ရာအခွင့်အရေးတွေပုံမူရရှိဖို့အားထုတ်ကြိုးပမ်းခဲ့တာကြောင့်ဒီနှစ်2024ခုနှစ်အတွက်လူဒိုဗစ်ထရရီနိုင်ငံတကာလူခွင့်ရေးဆုကိုဂုဏ်ပြုချီးမြှင့်တာဖြစ်တယ်လို့ဒီဥရောပကလူခွင့်ရေးရှင်နေတွေနဲ့စုဖွဲ့ထားတဲ့ IDHAE အဖွဲ့ကပြောပါတယ်ဒီစုချင်းမြင့်တဲ့အခမ်းအနားကိုတော့ဒီကနေ့အောက်တိုဘာလ18ရက်နေ့အီတလီနိုင်ငံရောမမြို့တော်မှာကျင်းပမှာဖြစ်ပြီးအကျဉ်းချခံထားရတဲ့ဒေါ်ယွန်းနုအောင်ရဲ့ကိုစားဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကကိုစားတက်ယူမှာဖြစ်ပါတယ်။ရှင်းနေဒေါ်ယွန်းနုအောင်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်တရားရေးဆိုင်ရာအကူအညီတွေအကြံပေးလိုက်ပါဆောင်ရွက်နေတဲ့အချိန်2022ခုနှစ်ဧပြီလထဲမှာဖမ်းဆီးခံခဲ့ရတာပါ။သူဟာအကြံဖတ်မှုတွေဖြစ်အောင် PDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆိုပြီးအကြံဖတ်မှုတိုက်ဖြတ်ရေးဥပဒေပုံမှန်90ညနဲ့တရားစွဲဆိုခံခဲ့ရပြီးတော့2022ခုနှစ်ဒီဇင်ဘာလထဲမှာထောင်နဲ့15နှစ်ချမှတ်ခံခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံတကာကလူခွင့်ရေးလှုပ်ရှားသူတွေလူခွင့်ရေးရှင်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ဒီစုကိုတော့ IDHAE လူခွင့်ရေးအဖွဲ့ကချီးမြှင့်လာခဲ့တာအခုဆိုရင်29ချိန်ရှိပါပြီ။2008ခုနှစ်တုန်းကတော့မြန်မာရှင်တွေဦးအေးမြင့်ဒီစုရခဲ့ပူပါတယ်ရှင်။